တဂရီယာနိုင်ငံလက်တီယန်ဘက်ထရီထုတ်လုပ်တဲ့ကုမ္ပဏီမှာမနေ့ကမီလာမှုဖြစ်ပွားပြီးတော့တရုတ်နိုင်ငံသား၁၈ယောက်အပါအဝင်ဝင်တန်း၂၂ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်စစ်ရုံးပိုင်ရှင်ကတောင်းပန်လိုက်ပါတယ်မီလာမှုကြောင့်အသက်ဆုံးရှုံးသွားရသူတွေအတွက်ပူဆွေးနေကြတဲ့မိသားစုဝင်တွေကိုစစ်ရုံးပိုင်ရှင်ဘက်ဆောင်ကွမ်ကဝန်ထဲစကားပြောကြားလိုက်တာပါ
아이셀 공장에서 발생한 화재 사고와 관련해 많은 인명 피해가 발생하게 되어 너무나 안타까운 마음으로
세요 미라무자 아따빠오 미아사 소쇼 게야레 게이사 아트 저너 따만 로바레 아두다피에 아따 소쇼 무리자 부스웨토가 야오니자레 미다수윈위 아트 원네자오네 따만 사가 저너 뼈자 로바레 티가이대야 야게두리고레 저너 따만 로비로 두루 아미안소 따다시부 아트 수따오 베바레 로 세요 바신가 뼈따라바 ဆိုမျိုးရောင်းနဲ့မလန်မကမ်းမှာရှိနေတဲ့မီလောင်သွားတဲ့ဆက်ယုံထဲမှာတည်ဆုံးနေသူတွေရှိနေအောင်မလားဆိုတာကိုသိနိုင်မှုကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်ရှင် နောက်ဆုံးရသတင်းတွေကိုမက်ခလီနဲ့အတူကျွန်မအလီမာတို့ကကြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေကိုစပြီးတော့ကြောပြချင်ပါတယ် ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကအပန်းဖြေကမ်းခြေမြို့ဖြစ်တဲ့ငပ်ပလီမှာစစ်ကောင်စီနဲ့အရက်ခတက်တော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာနေရတဲ့အညဒေသခံတွေထိခိုက်မှုတွေနဲ့နေရက်ဆုံးခွာသူတွေလည်းတိုးလာနေတာပါ။စီရင်ပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာက